အရှိတောင်အာရှအောက်စားပြိုင်ပွဲတွေကိုတောက်ကြံနေကဆယ်ရက်မြောက်နေ့အဖြစ်နဲ့ဆက်လက်ရှင်ပြိုင်ကစားနေတာမှာပြိုင်ပွဲတွေကပို့ပြီးတော့အကျိတ်နဲ့ရှိလာနေပြီးမြန်မာကစုတစိတ်အများဆုံးနဲ့ပြိုင်ပွဲကိုဆက်ပြီးတော့ဦးဆောင်နေပါတယ်။ဒါ့အပြင်တောက်ကြနေကကျင်းပခဲ့တဲ့ SEA Games ပြိုင်ပွဲတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းတက်ရောက်အားပေးကြည့်ရှုခဲ့တယ်လို့ထိုင်းပြည်ရဲ့မြီးတော်လည်းဝင်ရောက်ရှင်ပြိုင်သွားခဲ့ပါတယ်။မြန်မာအသင်းအနိုင်ရသွားတဲ့ဒီဗိုလ်လီဘောပွဲအပါဝင် SEA Games ပြိုင်ပွဲနောက်ဆုံးအခြေအနေတွေကိုတော့ကိုရန်နိုင်ကစူးစီးပြီးတော့တင်ဆက်ထားပါတယ်ရှင်။
ဟုတ်ကဲ့ပါဒီသမား23ရက်နေ့က SEA Games ပြိုင်ပွဲတွေကတော့မြန်မာကစုစည်းအများဆုံးနဲ့ထိပ်ဆုံးမှရှိနေပေမဲ့ VNN Indonesia နဲ့ထိုင်းနိုင်ငံတို့ကလည်းရွှေစိတ်တွေအများပြားရလာတာကြောင့်အတော်လေးကိုအကျိတ်နဲ့ဖြစ်လာနေပြီလို့ဆိုရမှာပါ။ဒီသမား23ရက်ညနေ6နာရီလောက်အထိနောက်ဆုံးတရားလောက်အနေထားမှာတော့မြန်မာကရွှေ26ခုငွေ25ခုနဲ့ကျင်း20ရထားပါတယ်။ဒုတိယနေရာမှာရှိတဲ့ VNN နိုင်ငံကတော့ရွှေ22ခုအထိတက်လာလို့အင်ဒိုနီးရှားကအခု20နဲ့ထိုင်းက18ခုအထိတက်လာပါတယ်။မြန်မာကဒီဇင်ဘာ23ရက်နေ့မှာကရာတေးအမျိုးသမီးအဖွဲ့လိုက်ခတ်တာပြိုင်ပွဲအမျိုးသားပန်ဆက်စီလက်အပြနဲ့ကနူးအမျိုးသမီး WK 4မီတာ200ပြိုင်ပွဲတွေအပါအဝင်ရွှေရစိတ်5ခုထပ်ရခဲ့ပါတယ်။ဒီကနေ့ကစားသွားတဲ့အရှိတောင်အရှာအကစားပြိုင်ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်လည်းမြင်းအလားစီပြိုင်ပွဲနဲ့ပိုက်ကျော်ချင်းပြိုင်ပွဲတွေကိုတွားရောက်အားပေးခဲ့တာကိုတွေ့ခဲ့ရပါတယ်။ပိုက်ကျော်ချင်းပြိုင်ပွဲအမျိုးသမီးအသင်းလိုက်မှာတော့ထိုင်းကမြန်မာအသင်းကိုအနိုင်ရသွားတာကြောင့်မြန်မာအမျိုးသမီးအသင်းကငွေတစိတ်ပဲရခဲ့ပါတယ်။ဒါပြင်မြင်းလာစီပြိုင်ပွဲမှာထိုင်းပြည်မီးတော်လဲဝင်ရောက်ရှင်ပြိုင်သွားခဲ့တာတွေ့ရပါတယ်။ဗိုလ်လီဘောပြိုင်ပွဲတွေကိုဒီကနေ့စတင်ကစားတာမြို့သားဘက်မှာမြန်မာကကမ္ဘောဒီးယားကို3ပွဲပြတ်နဲ့အနိုင်ရသွားသလိုအမျိုးသမီးဘက်မှာလည်းမြန်မာကမလေးရှားကို3ပွဲပြတ်နဲ့အနိုင်ရခဲ့ပါတယ်။ဒီကနေ့ကစားသွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအမျိုးသားအသင်းရဲ့လက်ထောက်နီးပြဦးညီညီလွင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာအခုလိုပြောပါတယ
်။မြို့သမီးကမလေးရှားနဲ့ကစားတယ်အဲမြန်မာမိန်းကလေးက 3-0 နဲ့နိုင်ပါတယ်မျိုးသားကမ္ဘောဒီးယားနဲ့ကစားပါတယ် 3-0 နဲ့ပဲနိုင်တ
ယ်ဟုတ်ကဲ့ဒီနေ့ကစားသွားတဲ့အနေအထားပေါ်မှာရဦးညီညီလွင်အနေနဲ့အားရကျေနပ်မှုရှိရလား
ဒီနေ့ကစားတာကျွန်တော်တို့အသင်းအနေနဲ့အားကျေနပ်မှုရှိပါတယ်ကစားတာကောင်းပါတယ်ဟုတ
်မြန်မာဗိုလ်လီဘောအသင်းရဲ့ဒီအလားအလာဘယ်လိုရှိပါလဲဦးညီညီလွင်တို့ဒီပွဲမှာဘယ်လောက်ထိမှန်းထားပါလဲ
ကျွန်တော်တို့မျိုးသမီးအသင်းအနေနဲ့တော့မျိုးသားတရားစုဝမ်းမှန်းနေပါတယ်အမေလီယာတိုင်းဒီပြီးတော့ဗီယက်နမ်ဒီဒီတင်းနေရပို့တောင်းနေတယ်တပ်ပြာလူမွေးနေနေရတော့ကျွန်တော်တို့ဒီလုံနဲ့မြန်မာနဲ့ပဲတပ်ပြာလူပါမယ
်မြန်မာအသင်းအနေနဲ့ဒီဘိုလူပွဲရောက်နိုင်တဲ့အနေအထားမျိုးမရှိဘူးလားအမျိုးသမီးဘက်မှာ
ဟုတ်တယ်ဟောလက်နေနေတော့ပါတယ်ဗျမိန်းကလေးနေနေရောလေကျွန်တော်တို့အမြင့်ဆုံးနေနဲ့တပ်ပြာစုပဲမှန်းနေပါလေ
အမျိုးသားဘက်မှာရောဦးညီညီလွင်တို့ဘယ်လောက်ထိဟောဖြစ်ထားပါလဲ
ကျွန်တော်တို့အမျိုးသားအနေနဲ့တော့ကျွန်တော်တို့ဖိုင်နယ်ရောက်ပြီကိုကျွန်တော်တို့စူးစမ်းပါတယ
်ဟုတ်ကဲ့ဒီမှာဒီနေ့ပြိုင်ပွဲမှာအဓိကပြိုင်ရမယ့်အသင်းကဘယ်အသင်းဖြစ်မလဲခင်ဗျ
ကျွန်တော်တို့ဒီ၈တောင်အဆက်မှာအင်္ဂါကြီးနိုင်ငံနည်းလောက်ဒါအမျိုးသားထိုင်းရှိမယ်အင်ဒိုနီးရှားရှိမယ်ဗီယက်နမ်ကျွန်တော်တို့မြန်မာဒီ၄သင်းရတော့နှစ်သင်းသာပြိုင်ပွဲစီတော့
မြန်မာမျိုးသားဗော်လီဘောအသင်းကစားသွားရတဲ့ပတ်သက်ပြီးတော့နီးပြဟောင်းဦးစိုးသိန်းသုံးသက်တာကတော့
ဒီနေ့ကစားသွားတဲ့အနေအားသူကတမန်အဆက်တောင်ပဲပေါ့လေဟုတ်ကဲ့အမားတော့နည်းတယ်ပေါ့နော်ဒါနဲ့လေကမ္ဘောဒီးယားလိုအသင်းမျိုးကိုကမ္ဘောဒီးယားသင်းရှင်းလာတော့မသိပါဘူးကွာအဲ့ဒါလိုက်ကစားတဲ့သဘောမျိုးဖြစ်တော့အမှန်ကဒါတော့မပြတ်ဘူးအဲ့တော့မအားမရဘူးပေါ့နော်ဒီထဲပို့ပြီးတော့ပြတ်တင်တာပေါ့နော်ကမ္ဘောဒီးယားကို
စီးကိန်းဗော်လီဘောအမျိုးသားပြိုင်ပွဲမှာမြန်မာကအုပ်စုအေမှာကမ္ဘောဒီးယားထိုင်းမလေးရှားအသင်းတို့နဲ့ကစားမှာဖြစ်ပြီးတော့အုပ်စုဘီမှာတော့လာအိုဗီယက်နမ်နဲ့အင်ဒိုနီးရှားတို့ကစားကြမှာပါမြန်မာမီဗိုလီဘောပြိုင်ပွဲတွေကိုအင်ရှင်မြန်မာအသင်းပါဝင်ထိုင်းဗီယက်နမ်မလေးရှားနဲ့အင်ဒိုနီးရှားအသင်း၅သင်းဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့ပတ်လည်ကစားကြမှာဖြစ်ပါတယ်။စီးကိန်းပြိုင်ပွဲတွေကိုအခုလိုမြန်မာနိုင်ငံမှာပြန်ကျင်းပတာကြောင့်1969ကျွန်းဆွယ်အားကစားပြိုင်ပွဲတွေကအခြေအနေတွေကိုပြန်လည်အမှတ်ရစေခဲ့တယ်လို့လည်း69ကျွန်းဆွယ်ရွှေတိုက်စုရှင်ဒေါ်ဘေဘီကပြောပါတယ်။
တော့အရင်တော့ကိုယ့်အပြင်ရောက်သွားသလိုပဲပေါ့။ကစားသမားတွေကစားနေရကိုကိုတည်းကစားချင်စိတ်ပေါက်လာတယ်အဲ့လိုမျိုးပေါ့နော်တကယ်အားပေးအော်ဖြစ်တယ်လက်ခုပ်တီးတယ်အဲ့လိုမျိုးကြီးစိတ်ကမန်တက်သွားတာပေါ့အဲ့ပြန်မြင်လာတဲ့ခါကျတိအတန်းဒီခရီးသားနေနေတဲ့ကစားသမားတွေအော်တာနေကြတဲ့ခါကျတော့ပြန်သတိရလာတာပေါ့အဲ့လိုငယ်တဲ့နှစ်50ကိုပြန်သတိရတာပေါ့အဲ့လို
ဘောလုံးပြိုင်ပွဲတွေဘက်မှာတော့ဒီကနေ့နေပြီးတော့မှကစားသွားတဲ့အုပ်စုအေကအမျိုးသားဘောလုံးပွဲမှာမလေးရှားကလာအိုကို၄ဂိုးတကိုးနဲ့နိုင်သွားသလိုစင်ကူကလည်းဘရူနိုင်းကို၂ဂိုးကိုမရှိနဲ့အနိုင်ရသွားပါတယ်။အမျိုးသမီးဘောလုံးပွဲမှာတော့ဗီယက်နမ်ကဖိလစ်ပိုင်ကို၇ဂိုးကိုမရှိနဲ့အနိုင်ရသွားပါတယ်ဗျာ။